အမေရိကန်ပြည်ထောင်စုမှပြီးခဲ့တဲ့နှစ်နိုဝင်ဘာသမရရွေးကောက်ပွဲကိုရုရှားနိုင်ငံဂျာဝန်စစ်ဖက်ခဲ့မှုတွေစုံစမ်းစစ်ဆေးရမှာရှင်းလင်းရေးချက်ဆက်ရှင်ကင်းကင်းရှင်းရှင်းဖြစ်အောင်လုပ်ဖို့ဒါမှမဟုတ်ယာယီကနှုတ်ထွက်ပေးဖို့ဒီမိုကရက်လွတ်တော်အမတ်တွေကတောင်းဆိုလိုက်ကြပါတယ်ရှင်းလင်းရေးဆက်ရှင်စာအမေရိကန်နိုင်ငံဆိုင်ရာရုရှားတာမတ်ကြီးနဲ့ပြည်ရဲ့နေထိုင်တွေ့ဆုံတဲ့အကြောင်းတင်းတွေထွက်ပေါ်ခဲ့ပြီးတဲ့နောက်တိုက်ခန်တွေကတောင်းဆိုခဲ့ကြတာပါတလွတ်တော်အမတ်တာဝန်ယူခဲ့ပြီးတဲ့ဆက်ရှင်စာသမရတော်နဲ့ထွန်းရွေးကောက်ပွဲမှာရှင်းပြမှုအားပေးခဲ့သူတူဖြစ်သူမဲဆော်ဝဲမှာအချံပေးပုဂ္ဂိုလ်တူဖြစ်နေလဲတာဝန်ယူခဲ့သူဖြစ်ပါတယ်သမရထွန်းရဲ့မဲဆော်ဝဲတာဝန်ရှိသူတရားရောက်ဟာရုရှားနဲ့အဆက်အသွယ်ရှိကြောင်းအထောက်အထားတွေထွက်ပေါ်လာခဲ့ရင်သူ့အနေနဲ့မလုပ်မလဲလို့အမေရိကန်တရားရေးဌာနအကြီးအကဲဖြစ်အတည်ပြုခန့်အပ်ဖို့ဇန်နဝါရီလတဲ့လွှတ်တော်မှာကြားနာစဉ်မေးခွန်းထုတ်ခံခဲ့ရစဉ်တုန်းကတော့သူ့အနေနဲ့ရုရှားနဲ့အဆက်အသွယ်မလုပ်ဘူးရဲ့အတွက်မှတ်ချက်ပေးစရာမရှိကြောင်းဖြေကြားခဲ့တာပါဒါပေမဲ့လည်းပြီးခဲ့တဲ့နှစ်ဇူလိုင်လကရီပပ်ဘလစ်ကန်နိုင်ငံလုံးဆိုင်ရာညီလာခံအတွင်းတရားချင်းပါတဲ့အခမ်းအနားတစ်ခုမှာသူဟာရုရှားတာမတ်ကြီးဆာဂေးကစ်လျက်နဲ့တွေ့ဆုံခဲ့တယ်လို့စတင်မာလာထဲမှာလည်းလွှတ်တော်ရုံးခန်းမှာထပ်မံတွေ့ဆုံခဲ့တာပါတရားရေးဝန်ကြီးဌာနပြောခွင့်ရသူဆာရာ X ဟစ်ကာဖလောကတော့လွတ်တော်ကျမ်းစာဝင်မှာကျမ်းစာချိန်ဆပြီးထွက်ဆိုခဲ့တဲ့အထက်မှာအတိတ်ပဲအကောက်လွန်းနေတဲ့ပြောဆိုမှုမျိုးတစုံတရာမပါဘူးလို့လည်းပြောဆိုခဲ့ပါတယ်။သူ့အနေနဲ့သမ္မတထရမ့်ရဲ့ COE အဖွဲ့နဲ့ရုရှားတို့ကြားအဆက်အသွယ်ရှိမရှိမေးခွန်းထုတ်ခံခဲ့ရတာဖြစ်ပြီးထက်လွတ်တော်အမတ်နဲ့လက်နက်ကင်တပ်ဖွဲ့များရေးရာကော်မတီဝင်ဖြစ်တွေ့ဆုံခဲ့ခြင်းရှိမရှိမေးမြန်းခံခဲ့ရမှာမဟုတ်ဘူးလို့လည်းတုံ့ပြန်ထားပါတယ်။